Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇူလိုင်လ25ရက်နေ့စနေနေ့ညနေခင်း6နာရီခွဲရနေ့9နာရီကြီးအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါဒီညနေခင်းအတွက်အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကုညံဝင်းအောင်နဲ့အတူတင်ပြသွားမှာပါအာဖရိကမှာဒီဆွေဦးတီထွင်ရင်းနှီးမြှုပ်နှံမှုတွေလောက်ကင်ခြင်းအပြင်အဟံတားတွေအခက်ခဲတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောဆိုလိုက်တာတရုတ်နိုင်ငံ High Bay ပြည်နယ်အကြီးကဲကိုလက်စားမှုနဲ့အရေးယူလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နန်လဖိုင
်ပါပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေကတော့မိုးသည်ထန်စွာရာသွန်းတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတရားပြုပြီးလူအသေးပြောက်ရှိခဲ့သလိုရွှေလီမြစ်ရေရှံတဲ့အတွက်လည်းမူဆယ်ဘက်မှာပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့သိရပါတယ်
မူဆယ်ဘက်မှာလည်းကြားတယ်ရေကြီးတယ်လို့ကြားတယ်တီဘောဘက်ကလည်းဒီနှစ်ပေါ်ချောင်းကတရားကျူတယ်လို့ကြားတယ်လူတွေလည်းပါတော့လည်းပြင်ချရတော့နော်
ကုညီကယ်ဆယ်ရေးတွေဆောင်ရွက်နေတဲ့ကြားဖြူပါတီကဦးစောတန်းမြင့်ကပြောပြသွားတာပါဒီနောက်ပိုင်းမှာတော့ရန်ကုန်မြို့မှာလူကုန်ကူးဖို့ကြိုးနေကြိုးစားနေသူအချို့ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တဲ့သတင်းဒါအပြင်နိုင်ငံတကာသတင်းဆောင်ပါအနေနဲ့တော့အိန္ဒိယချင်းအမေရိကန်နဲ့ကျူးဘားနိုင်ငံတို့အကြားနှစ်နိုင်ငံတန်ရုံးတွေပြန်ဖွင့်တဲ့သတင်းစာရာတွေနားဆင်ရဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါတွေမတိုင်ခင်မှာတော့အခုအရင်ဆုံးတော့စနေနေ့ထိတ်တဲ့ရောက်သတင်းတွေကိုကိုအောင်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြမှာပါရှင
်အာဖရိကမှာဆွေးဦးတီထွင်ရင်းနှီးမြှုပ်နှံမှုတွေလောက်ကန်ခြင်းအပြင်အဟံတားတွေကိုကျော်လွှားနိုင်မှာဖြစ်တယ်လို့ယဉ်ကျေးမှုတွေလည်းပေါင်ကူဆက်ရှက်မိမှာဖြစ်ပြီးအကြမ်းဖက်မှုနဲ့မျှော်လင့်ချက်ကင်းမဲ့မှုတွေကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါတယ်ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာကျင်းပနေတဲ့ကမ္ဘာ့ဆွေးနွေးတီထွင်သူလုပ်ငန်းရှင်များညီလာခံမှာပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတကအခုလိုပြောခဲ့တာပါအာဖရိကမှာယင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့လုပ်ငန်းရှင်တွေကိုတိုက်တွန်းခဲ့တဲ့အပြင်ဒီအာဖရိကမှာရင်မဟုတ်ပဲအနာဂတ်မှာအာဖရိကဟာကမ္ဘာကြီးရဲ့အချက်ချာကျတဲ့ဘိုးချမ်းမနေရာဖြစ်ဖို့လိုတယ်လို့လည်းသမ္မတကပြောပါတယ်အာဖရိကမှာပထမဆုံးအနေနဲ့ကျင်းပတဲ့ဒီညီလာခံကိုကင်ညာသမ္မတဥဟရူကင်ညတာနဲ့သမ္မတဥဘာမာတို့ကပူးတဲ့ပြီးတော့ကျင်းပတာပါသမ္မတဥဘာမာဟာအရှေ့အာဖရိကဒေသခီးစံမတိုင်ခင် BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာတော့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ကစုံစမ်းစစ်ဆေးနေသူတချို့အစိုးရအဖွဲ့ထဲမှာရှိနေတဲ့ကင်ညာနိုင်ငံစီ American သမ္မတ Barack Obama တာရောက်တာနဲ့ပတ်သက်တဲ့မေးခွန်းကိုဖြစ်ဆိုရမှာသမ္မတကမြန်မာနိုင်ငံကိုနမူနာပေးပြောဆိုခဲ့ပါတယ်။ American သမ္မတတဦးအနေနဲ့သူမြန်မာနိုင်ငံကိုပထမဆုံးတာရောက်ချိန်မှာဘလို့ပုံစံမျိုးနဲ့မှ Liberal Democracy နိုင်ငံတစ်ခုမဖြစ်သေးပေမဲ့ဒီခီးစဉ်ကနေတက်ကြွလို့ရှားသူတွေနဲ့လူခွင့်ရေးသမားတွေရဲ့လှုပ်ဆောင်ချက်တွေကိုခိုင်မာစေခဲ့ပြီးတော့အတီးပြုတ်ထောက်ခံပေးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီအခြေအနေကဒီမိုကရေစီလမ်းကြောင်းပေါ်ရှေ့ဆက်သွားနိုင်စေခဲ့တယ်လို့လည်းသမ္မတဥပမာကပြောပါရခင်ဗျာ။
တူရကီနိုင်ငံကဒေသနှစ်ခုမှာစစ်စင်ရေးတွေဇက်တိုက်လုပ်နေတယ်လို့လိုအပ်တာနဲ့အမျှတိုင်းပြည်လုံခြုံရေးအတွက်စစ်စင်မှုတွေဆက်ပြီးလုပ်သွားမယ်လို့တူရကီဝန်ကြီးချုပ်ကဒီကနေ့ပြောကြားလိုက်ပါတယ်။တူရကီနိုင်ငံကိုချင်းချောက်နေတာနဲ့အမျှဒီစစ်စင်ရေးကိုဆက်လုပ်သွားမယ်လို့တူရကီဝန်ကြီးချုပ်အာမက်ဒဗျူတော့ဂလူးကအန်ကာရာမြို့မှာပြောဆိုလိုက်ပြီးတူရကီနိုင်ငံကိုဥပဒေမဲ့တိုင်းပြည်အဖြစ်အရောက်ခံမှာမဟုတ်ဘူးလို့သူကပြောဆိုလိုက်တာပါ။စစ်စင်ရေးတွေကိုတောက်ကြနေကလေးကစတင်နေတာဖြစ်ပြီးစီးရီးယားမှာရှိတဲ့ IS သွေးကြွအစွန်းရောက်တွေကိုတိုက်ခိုက်နေတာဖြစ်ပါတယ်။ဒါအပြင်မတရားအသင်းဖြစ်ကြီးညာထားတဲ့အီရတ်မြောက်ပိုင်းကကတ်အလုသမားပါတီ KPKK ကိုလည်းလေကြောင်းစစ်စင်ရေးတွေလုပ်နေတာဖြစ်ပါတယ်။ IS သွေးကြွတွေပေါ်စစ်စင်ရေးအတွက် American Jet တိုက်လေယာဉ်တွေအသုံးပြုနိုင်ဖို့ Insalit Direct Scan ကိုသုံးခွင့်ပေးထားတယ်လို့တူဂီသမရ Recep Agodan ကပြောဆိုပါတယ်ခင်ဗျာ။
ဘရွန်ဒီသမရပီယရီဥရွန်ဇီဇာဟာတတိယအကြိမ်မြောက်သမရတက်တန်တာဝန်ထမ်းဆောင်ဖို့ရွေးကောက်ပွဲမှာအနိုင်ရရှိသွားပြီဖြစ်ပါတယ်။အခုလိုတတိယအကြိမ်သမရတက်တန်အတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်တာဟာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ညီညွတ်ချင်းရှိမရှိအငင်းပွားမှုတွေကြားမှာပဲအခုလိုအနိုင်ရလိုက်တာဖြစ်ပါတယ်။မစ္စတာဥရွန်ဇီဇာဟာမင်း69ရာခိုင်နှုန်းရရှိခဲ့ပြီးသူ့ပြိုင်ဘက်အဂဒွန်ဝါဆာက19ရာခိုင်နှုန်းပဲရတယ်လို့ရွေးကောက်ပွဲဆိုင်ရာအကြီးအကဲ Clever Dairy Career ကတောက်ကြနေရုံကပြောဆိုလိုက်ပါတယ်။အင်ကာနီကဒီရွေးကောက်ပွဲနဲ့ပတ်သက်လို့ American ပြည်ထောင်စုနဲ့ Britain နိုင်ငံတို့ကတော့အယုံကြည်မရှိကြောင်းပြောဆိုထားပါတယ်။ရွေးကောက်ပွဲမတိုင်ခင်အကြမ်းဖက်မှုတွေဖြစ်ခဲ့တာအတိုက်ခံဖွဲ့တွေရဲ့ဖိအားပေးမှုတွေရှိခဲ့တယ်လို့ဆွဆွဲမှုတွေထွက်ပေါ်ခဲ့တာနဲ့သမရတက်တန်နှစ်ကြိမ်သာရွေးကံမှုဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေပါအချက်တွေကိုသ သမရအနေနဲ့ချိုးပေါက်ခဲ့ခြင်းရှိမရှိစတာတွေကြောင့်ဖြစ်ပါတယ်။သမရဥရင်စီစာအနေနဲ့ယုံကြည်စရာလည်းမကောင်းတရားမဝင်တဲ့နိလန်းတွေနဲ့ဒီမိုကရေစီလမ်းကြောင်းကနေသူဖဲပြီးအာဏာရယူဖို့ကြိုးစားတဲ့အပေါ်အကြီးအကျယ်စိတ်ပြက်လက်ပြက်ဖြစ်မိပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အခုဘက်ဆော့ပိုင်းတို့ကတော့ဘာရနီသမရဟောင်းဒီမီစီယန်ဒေရီဇီရီကဒီရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုဖို့နိုင်ငံတကာကိုပန်ကြားခဲ့ပါတယ်ခင်ဗျာ။
ယေမန်နိုင်ငံတိုင်းစ်မြို့မှာဆော်ရီဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ55ဦးသေဆုံးသွားပြီးဆယ်ကနန်းနဲ့ဒဏ်ရာရရှိသွားတယ်လို့ဟူဒီသဘုံတွေထိန်းချုပ်ထားတဲ့စာဘာသတင်းဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။ယေမန်နိုင်ငံမှာသမ္မတအက်ဘရာဘူမန်ဆွာဟာဒီထွက်ပြေးသွားပြီးနောက်ပြီးခဲ့တဲ့မတ်လနှောင်းပိုင်းကစလို့အီရတ်ကျော်တော်နောက်ခံပြေးလာတဲ့ဟူဒီသဘုံတွေကိုဆော်ရီအာရေဗျာဥဆောင်တဲ့အာရဗ်နိုင်ငံညွန်ပေါင်းတပ်ဖွဲ့ကဘုံကျဲတိုက်ခိုက်နေတာလည်းဖြစ်ပါတယ်။ဘုံကျဲတိုက်ခိုက်မှုဟာမိုခါဒေသကိုပြစ်မှတ်ထားတာဖြစ်ပြီးအဲ့ဒီမှာအင်ဂျင်နီယာတွေနဲ့လျှက်စစ်တပ်အပြင်စစ်ုံလူသားတွေအခြေချနေထိုင်တာဖြစ်တယ်လို့တိုင်းစ်မြို့မှာရှိတဲ့ဒေသခံတူကိုကိုးကားပြီးစာဘာသတင်းဌာနကပြောပါရတယ်။အဲ့ဒီဒေသမှာအိုးအိမ်ဆုံးပြေးလာကြတဲ့မိသားစုတွေလည်းရှိပါတယ်။တေဆုံးဒဏ်ရာရတဲ့ဥယေအခုတည်းပိုတိုးလာွယ်ရှိပြီးဒဏ်ရာပြင်းထန်သူတွေကိုအနီးအနားမြို့ကစစ်ုံတွေကိုကယ်ဆယ်ရေးသမားတွေကကူညီပို့ဆောင်ပေးနေတယ်လို့ဒေသခံတွေကပြောပါရတယ်။
ယေမီကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1683ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ဒီကနေ့ဇူလိုင်လ25ရက်နေ့စနေနေ့မှာရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့နယ်ထဲမှာမိုးသည်ထန်စွာရွာသွန်းတဲ့အတွက်တောင်ကြရေတွေပြင်းထန်စွာစီးဆင်းလာလို့သီဘောမြို့နယ်နံမတူမြို့ကိုဆက်သွယ်ထားတဲ့နံပေါ်ချောင်းတရာချိုချပြီးလူသေးပျောက်ရှိတယ်လို့သိရပါတယ်။မြန်မာနိုင်ငံနောက်ဖက်ချမ်းမှာတော့မိုးကြီးကျယ်ရွာသွန်းတာကြောင့်ရေကြီးမှုတွေဖြစ်ပေါ်နေပြီးလူ6ယောက်သေဆုံးကလူပေါင်း9000လောက်ရေဘေးဒုက္ခနဲ့တွေ့ကြုံနေရတယ်လို့ကုလသမဂ္ဂရေဘော်အကူအညီပေးရေးအဖွဲ့ကပြောပါတယ်။UNO ချာဖွဲ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာအခုလိုရေကြီးမှုကြောင့်အင်ဂျီပေါင်း12000လောက်နစ်မြုပ်ခဲ့ပြီးတော့ကျောင်းတွေလည်းပိတ်ထားရတယ်လို့ဖော်ပြထားပါတယ်။ဒေသတွင်းမှာ24နာရီအတွင်းမိုးရေချိန် 9.8 လက်မအထိရွာသွန်းလာကြောင်းဒါဟာ24နှစ်အတွင်းမိုးရေချိန်လက်မအမြင့်ဆုံးအထိရောက်ရှိခဲ့တာဖြစ်တယ်လို့မြန်မာလင်းသတင်းစာမှာဖော်ပြထားတယ်လို့ဆိုပါတယ်။ထောင်နဲ့ချီတဲ့ဆိုက်ကင်းတွေလည်းရေမြုပ်ပျက်စီးကုန်ပြီးကားလမ်းနဲ့ရထားလမ်းတွေပါရေတိုက်စားတဲ့ဒဏ်ကိုခံရတာပါ။မန္တလေးမြစ်ကြီးနားရထားလမ်းပိုင်းမှာလည်းအပျက်စီးတွေများတဲ့အတွက်တချို့နေရာတွေမှာရထားလမ်းပိုင်းအသုံးပြုမှုကိုရပ်ဆိုင်းထားရပါတယ်။မြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်ကအင်ဂျီရှိရကျော်လဲရေလွှမ်းမိုးမှုဒဏ်ခံရတာကြောင့်ဘေးကင်းရာကိုရွှေ့ပြောင်းနေထိုင်နေကြပါတယ်။မြန်မာနိုင်ငံမှာမိုးရွာသည်ဖြစ်တဲ့မေလကုန်လောက်ကဆလို့အော်တိုဘာလလယ်အထိမိုးရွာသွန်းတာကြောင့်ရေကြီးရေရှမ်းမှုတွေဖြစ်ပေါ်လေရှိပေမဲ့ဟိုရုံးကနဲ့မတူပဲဒီနှစ်မှာတော့အခုလိုမိုးကြီးကျယ်ရွာသွန်းတာကြောင့်လူတွေတောင်းတဲ့ချီးပြီးရေဘေးအန္တရာယ်တွေ့ကြုံနေကြရတာဖြစ်ပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းမှာမွတ်စလင်သဘုံတွေလို့ယူဆရသူတွေရဲ့စနေနေ့ဘုံခွဲတိုက်ခိုက်မှုကြောင့်ဗုဒ္ဓဘာသာယဟန်တပါးနဲ့ရဲဝန်တန်းတို့သေဆုံးသွားပြီးအခြား6ဦးဒဏ်ရာရရှိသွားတယ်လို့ထိုင်းရဲတွေကပြောပါတယ်။ဘာတာနီခရိုင်မှာစွန့်ခံကြွနေတဲ့တန်ဂါရိုတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးရဲတွေကစောင့်ကြပ်ပြီးနေချိန်မှာအဝေးထိန်ဘုံခွဲစနစ်နဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုင်ဘူရီခရိုင်ရဲမှူးကရာဝနန်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်တန်ဃာတပါးနဲ့ရဲအရာရှိတူတေဆုံးခဲ့ရပြီးအခြားတန်ဃာတပါးရဲ2ဦးနဲ့အရသား3ဦးဒဏ်ရာရရှိသွားပါတယ်။ဗုဒ္ဓဘာသာအများစုရှိတဲ့ထိုင်းနိုင်ငံမှာပတာနီခရိုင်ဟာမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပါတယ်။မွတ်စလင်သဘုံတွေထကြွခဲ့တဲ့2004ခုနှစ်ကစလို့အဲ့ဒီဒေသမှာလူ9000ကျော်တေဆုံးခဲ့ရပြီးအဲ့ဒီတည်းမှာအများစုဟာမွတ်စလင်တွေဖြစ်ကြပါတယ်။ဒါပေမဲ့မွတ်စလင်သဘုံတွေကတော့တန်ဃာတော်တွေအပါအဝင်ဗုဒ္ဓဘာသာဝင်တွေကိုအဲ့ဒီဒေသကနေပြောင်းသွားအောင်ပြစ်မှတ်ထားတိုက်ခိုက်နေစေဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်သဘုံတွေရဲ့တိုက်ခိုက်မှုတွင်အခုချိန်ထိတန်ဃာတော်19ပါးတေဆုံးခဲ့ရပြီး25ပါးဒဏ်ရာရရှိခဲ့တယ်လို့ဒေသဆိုင်ရာရဲတွေကပြောပါတယ်။
တရုတ်နိုင်ငံဟက်ဘိုက်ပြည်နယ်အကြီးကလေးဖြစ်လက်ဆောက်မှုနဲ့အရေးယူခံရတဲ့တရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘူရိုအဖွဲ့ဝင်ဇောင်ယောင်ခန်းရဲ့လက်ထောက်လေးဖြစ်တဲ့ဇောင်ဘန်ရှင်ကိုလက်ဆောက်မှုနဲ့စတင်စုံစမ်းစစ်ဆေးနေပါတယ်။ဒါဟာတရုတ်နိုင်ငံမှာလက်ဆောက်မှုတိုက်ဖျက်ရေးအကြီးအကျယ်ဆောင်ရွက်လာမှုရဲ့တစ်ပိုင်းလည်းဖြစ်ပါတယ်။ဟက်ဘိုက်ပြည်နယ်ကွန်မြူနစ်ပါတီအကြီးကလေးဖြစ်သူဇောင်ဘန်ရှင်ဟာဥပဒေနဲ့စီးမျဉ်းစည်းကမ်းတွေကိုအကြီးအကျယ်ချိုးဖောက်ခဲ့တယ်လို့တရုတ်ကွန်မြူနစ်ပါတီလက်ဆောက်မှုတိုက်ဖျက်ရေးအဖွဲ့ကတောက်ကြနေအနောက်ပိုင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အသေးစိတ်ကိုတော့ထည့်သွင်းဖော်ပြထားတာမျိုးမရှိပါဘူး။သ သမရရှိချင်းပင်အာဏာရလာပြီးနောက်ပိုင်းအစိုးရအဖွဲ့အတွင်းအစဉ်တိုင်းမှာလက်ဆမှုတိုက်ဖျက်ရေးဆောင်ရွက်လာတာဖြစ်ပြီးဇာဝဟာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်တာဝန်ယူနေစဉ်မှာအရေးယူခံရတဲ့ပထမဆုံးပုဂ္ဂိုလ်ဖြစ်လာတာပါသမရရှိရဲ့ဒီလက်ဆမှုတိုက်ဖျက်ရေးစီမံကိန်းဟာသူ့အာဏာကိုထိပါဖို့ကြံရည်သူတွေကိုပြိနှိပ်ဖို့ဆောင်ရွက်တဲ့စီမံကိန်းဖြစ်တယ်လို့လည်းတချို့တွေကမြင်ကြပါတယ်
ဇူလိုင်လ29ရက်နေ့မှာကြာရောက်မဲ့တောင်မြောက်ကိုရီးယားစစ်ပွဲရက်ဆိုင်ခဲ့ခြင်း62နှစ်မြောက်နှစ်ပတ်လည်နေ့မတိုင်ခင်မြောက်ကိုရီးယားစစ်တပ်ကစီးရီးပြလုပ်နေတဲ့ဗီဒီယိုမှတ်တမ်းဖိုင်တစ်ခုကိုနိုင်ငံပိုင်ရုပ်မြင်သံကြား KRD ကဒီကနေ့ပြသသွားပါတယ်ပျိုယန်းမြို့တော်မှာရှိတဲ့အဖမြေအောင်နိုင်ရေးလွတ်မြောက်စစ်ပွဲအထိမ်းအမှတ်ရင်းမြစ်မှာထောင်ထဲချီတဲ့စစ်သားတွေချီတက်လေးပြူတာကို KRD ကပြသခဲ့တာပါအဲ့ဒီစီးပြအခမ်းအနားကိုမြောက်ကိုရီးယားစစ်တပ်ရဲ့နိုင်ငံရေးဘျူရိုအကြီးအကဲနဲ့မြောက်ကိုရီးယားစစ်ဖက်ဆိုင်ရာဝန်ကြီးတို့တက်ရောက်ခဲ့ပြီးတဲလို့ဆိုပါတယ်ဒါပေမဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းကတော့တက်ရောက်ခဲ့ခြင်းမရှိပါဘူးတောင်မြောက်နှစ်နိုင်ငံကိုရီးယားစစ်ပွဲကိုအမေရိကန်ဦးဆောင်ပြီးကုလသမဂ္ဂကကြောတော့နောက်ခံပေးထားတဲ့တောင်ကိုရီးယားတပ်တွေနဲ့ကွန်မြူနစ်တရုတ်နဲ့မြောက်ကိုရီးယားတပ်တွေ1950မှာစစ်ဖြစ်ခဲ့တာပါ Direct from Washington The
Voice of America စနေနေ့ညနေပိုင်းထိပ်တန်းရောက်သတင်းတွေကိုကိုအောင်နဲ့ကိုငင်ဝင်းအောင်တို့ကကြင်ညာပေးခဲ့တာပါ VO ကနေစနေနေ့ညနေပိုင်းသတင်းတွေကိုဆက်လက်တင်ပြသွားပါမယ်အခုပထမအဦးဆုံးတော့မြန်မာနိုင်ငံအတွင်းရေကြီးနေတဲ့သတင်းကိုနားဆင်ရမှာပါမိုးတဲထန်စွာရွာသွန်းတဲ့အကျွတ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာတံတားပြိုကျပြီးလူအသေးပျောက်ရှိခဲ့တယ်လို့ရွှေလီမြစ်ရေရှမ်းတဲ့အကျွတ်လဲမူဆယ်ဘက်မှာပျက်စီးဆုံးရှုံးမှုတွေရှိတယ်လို့သိရပါတယ်ဒီသတင်းဘက်အတွင်းမန္တလေးတိုင်းကချင်ပြည်နယ်ကရင်ပြည်နယ်နဲ့စကိုင်းတိုင်းစားတဲ့မြန်မာနိုင်ငံတဝန်းဒေသအတော်များများမှာမိုးများပြီးရေကြီးရေရှမ်းဖြစ်နေတဲ့အပေါ်တဘာဝဘေးအန္တရာယ်ကြောင့်သက်ဆုံးရှုံးမှုရှိအောင်ရေဘေးအန္တရာယ်ကာကွယ်မှုတွေအရေးတကြီးလှုပ်ဆောင်ထားကြဖို့လည်းမိုးလေဝသပညာရှင်ကသတိပေးပြောဆိုလိုက်ပါတယ်အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားရမှစုမုံကတင်ပြပေးမှာပါရှင်
ဒီကနေ့ဇူလိုင်လ25ရက်နေ့စနေနေ့မှာရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ထဲမှာမိုးသေးထန်စွာရွာသွန်းခဲ့တဲ့အတွက်တောင်ကျချောင်းရွေတွေပြင်းထန်စွာစီးဆင်းလာလို့တီဘောရဲစခန်းအနီးကတီဘောမြို့နယ်နံမတူမြို့ကိုဆက်သွယ်ထားတဲ့နံပေါ်ချောင်းတရာကျိုးကြပြီးလူအသေးပျောက်ရှိခဲ့ပါတယ်။နံပေါ်တရာဟာနှစ်ပေါင်း100ကျော်တက်တန်းရှိပြီးတော့တရာကျိုးတဲ့အချိန်မှာရေကြီးနေတဲ့အချိန်တရာပေါ်တက်ကြည့်နေကြတဲ့သူတွေနဲ့ဖြတ်ကူးသူတွေဟာတရာနဲ့အတူရေထဲမျောပါသွားတဲ့အတွက်ပြန်လည်ဆယ်ယူရရှိနိုင်မိုးသက်ဆိုင်ရာတာဝန်ရှိသူတွေကကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြပါတယ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကြားဖြူပါတီကဦးစောတမ်းမြင့်ကရှမ်းပြည်နယ်အတွင်းရေကြီးရေရှမ်းဖြစ်နေတဲ့အခြေအနေနဲ့ဒေသခံနဲ့ပါတီဝင်တွေဘက်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေပါတယ်လို့ VOA ကိုပြောပါတယ်
။ဟိုပုံမှန်မိုးကင်းဆိုရင်သူ့အတူချောင်းကြီးတွေကသူ့အတူပုံမှန်ပဲဆင်းသွားတယ်ပေါ့။အခုကမိုးကတော်ကြီးကိုကြီးတာဗျ။တော့ဆောက်ပဲမိုးကြီးတဲ့ဒဏ်နဲ့ရေကရုတ်တရက်ဆိုတော့အားလုံးရှောမဆင်းနိုင်တဲ့ဒဏ်ကြောင့်ရေတွေကထောက်လာပြီးတော့လေတောက်လျှောက်ရေကြီးတာပါ။ဟိုဟာဒီမူဆယ်ဘက်မှာလည်းဒီတိုင်းပဲဖြစ်တယ်အဲ့တော့ဒီပီဘောမှာလည်းဒီလိုဖြစ်တယ်ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ဘက်မှာလည်းရွှေလီမြစ်ရေကြီးနေတဲ့အတွက်မူဆယ်ခရိုင်ရွှေလီမြို့ရေမြုပ်ပြီးရေဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးမှုကအတော်လေးကိုများနေပြီးတော့အခုချိန်ထိရေကြာဆင်းမှုမရှိသေးဘူးလို့ဒေသခံတွေကပြောပါတယ်တရုတ်ပြည်နယ်ဘက်ချမ်းဂျဲကောင်ဘက်မှာလည်းရေကြီးနေပြီးတော့မြမပြည်ဘက်ချမ်းပန်ခန့်တရာမှာရေတက်လာလို့မူဆယ်နမ်းခမ်းပြည်တော်စုလမ်းကိုအခုယာယီပိတ်ထားရတယ်လို့သိရပါတယ်ဒါအပြင်မိုးစက်တိုက်ရွာသွန်းနေတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချုပ်ခွင်းရဒေသနမ်ဆန်မြို့နယ်ထဲမှာလည်းဒီကနေ့စနေနေ့ဇူလိုင်လ25ရက်နေ့ကမြေပြိုကျမှုတွေဖြစ်ပွားနေလို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေကြရပြီးခရီးသည်တင်ကားတွေနဲ့ကုန်တင်ကားတွေရန်နာထားရလို့လမ်းပန်းဆက်သွယ်ရေးအခက်အခဲရှိနေပါတယ်။အခုလိုမျိုးမြန်မာနိုင်ငံတဝန်းမိုးရွာသွန်းမှုအခြေအနေတွေရေကြီးရေရှမ်းဖြစ်နေတဲ့အနေအထားနဲ့ရှေ့သတင်းပတ်တွေအတွင်ဖြစ်လာနိုင်ခြေရှိတဲ့ရာသီဥတုအနေအထားကိုတော့မိုးလေဝသပညာရှင်ဥထွန်းလွင်ကအခုလိုသုံးသပ်ပါတယ
်ဒီနေ့ကအဲလီညိုဖြစ်တဲ့နေ့လည်းဖြစ်တယ်ဒါပေမဲ့မိုးကတအားများနေတယ်များလာလဲကျွန်တော်တို့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမရှိသေးဘူးအားကြတဲ့လူမိုးရော့နေရင်ရေကြီးတာတော့တော်တော်တော်ကျွန်တော်ပြန်လာတာရှမ်းပြည်ပြန်လာတာမနေ့ကမှပြန်ရောက်တာဒါပေမဲ့မနေ့ကစပြီးမိုးရွာတယ်နော်မိုးရွာတော့အဓိကပြောစရာတစ်ချက်ကတော့အဲ့ဒီပဲမိုးများတာအကြောင်းတစ်ခုကတော့အဲ့ဒီမှာမိုးတုံလေဦးကျွန်တော်တို့ကမွန်ဆွန်ဖန့်ကအဲ့ဒီပေါ်ရောက်နေတယ်ဗျအဲ့ဒီကုန်းတွေမှရောက်ပြီးရှမ်းပြည်ကိုဖြတ်နေတယ်အဓိကမိုးရွာတော့တော်တော်အဲ့ဒါပါပဲဗျဒီဇူလိုင်အလယ်လောက်တည်းကမိုးပြေးလိုက်တာကချင်စကိုင်းအထက်မိုးဒါအကောက်ပါလေအဲ့တော့မိုးကောင်းတော့ကချင်ကပြောက်ဒီမြေပြားစကိုင်းကချင်းမြေပြားဆိုတော့အဲ့ဒီမြေရိုးတစ်လျှောက်မှာအောက်ရက်တွေကမိုးမကောင်းပြီမဲ့လဲမိုးမရွာပြီမဲ့လဲရေတွေစီးလာတာတို့နောက်ရွာတဲ့ဒေသကဂုံးမြင့်ဒေသဖြစ်တော့
know, down there, Chow Yi Jadaru, Nabio, oh, General Yi Longan, Yi Shanaru, Alon Bonsu, Bio, Yi Dida, Digabo. I will use Jinja, Levandida, Mudlom Yara Moho.
Mandalay, I did that, you drink the Beijing, Sinku, Moko, Pung Lim Yone, but they name your name, Maria, Amarapura Mune, Nazon, Ninge, Metila, Yametin Sade, Mune Rimale, Moti Tanswa, you don't get it at your Eddie Daga, Biduri, Yibir and Dini Zayabare, a Kulumio, Mandalay, I did that, you drink Momia, Yushamiro, Lune, Emine, down down the Chub, Yoja, Jesse, Murigo, Dine did that, you soya, Puene, Kunikaze. လုပ်ငန်းတွေကိုဆောင်ရွက်နေကြပါတယ်။ရှေ့ဆက်ပြီးလဲမိုးစက်တိုက်ရွာသွန်းနိုင်တဲ့အခြေအနေရှိပြီးမြေရေရှမ်းလာနိုင်တဲ့အတွက်မိုးများရေကြီးပြီးတော့ရေဘေးဒုက္ခရောက်နေကြရတဲ့ပြည်သူတွေအတွက်သဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်မှုနည်းလမ်းတွေကိုစနစ်တကျဆောင်ရွက်ထားတဲ့လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကအကြံပြုပါတယ်။အခုသတင်းပတ်တွေအတွင်းကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့စကိုင်းတိုင် အခုလိုမျိုးမိုးစတိုက်ရွာသွန်းမှုကြောင့်ရေပြေးတံတင်ပြည်သူတွေရှိနေရာကံပလူဝန်းတိုနဲ့ကောလင်းမြို့နယ်တွေစီကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုယ်တိုင်ကွင်းစင်ကြည့်ရှုခဲ့ကြပြီးတော့ရေပြေးတင်ပြည်သူတွေအတွက်ရေပြေးဒုက္ခသည်စခန်းဖွင့်လှစ်ထားမှုပြန်လည်ထူထောင်ရေးနဲ့ကူညီကယ်ဆယ်ရေးနေရာချထားရေးတွေကိုစီစဉ်ဆောင်ရွက်ပေးတယ်လို့ရေပြေးကယ်ဆယ်ရေးအတွက်လည်းသမ္မတကတည်ထက်ရန်ပုံငွေချပေးထားတယ်လို့သိရပါတယ်ရှင်
မဆုမွန်ပြောပြသွားတာပါအခုလိုမြန်မာနိုင်ငံနေရာတို့တရားအတော်များများမှာရေကြီးနေတဲ့တဲ့င်းအပြီးမှာတော့ရန်ကုန်မြို့မှာလူကုန်ကူးသူတွေအဖမ်းခံရတဲ့တဲ့င်းကိုနားဆင်ရမှာပါရန်ကုန်မြို့မှာမြန်မာအမျိုးသမီးတွေကိုလူကုန်ကူးဖို့စ조사နေသူချုပ်ကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ဒါဟာရန်ကုန်မြို့လိုမြို့ကြီးပြကြီးနေရာမှာတဖက်နိုင်ငံကိုလူကုန်ကူးဖို့စ조사နေရာကိုဒေသခံနဲ့အရဲဘတ်အဖွဲ့အစည်းတွေရဲ့ပူပေါင်းဆောင်ရွက်မှုကြောင့်ပထမဦးဆုံးအကြိမ်ဖမ်းဆီးနိုင်တာဖြစ်တယ်လို့ရန်ကုန်တိုင်းတာဝန်ခံရဲမှူးကြီးကပြောပြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နိုင်ကအကြောင်းအဆောင်ကိုပြောပြမှာပါရှင်
။ရန်ကုန်ကြီးမထိုင်မြို့နယ်ဘက်မှာမြန်မာမိန်းကလေး၃ယောက်ကိုတရုတ်နိုင်ငံကိုလူကုန်ကူးဖို့စီစဉ်နေတယ်ဆိုတော့တရုတ်နိုင်ငံသား၃ဦးနဲ့ဇနီးမောင်နှံဖြစ်ကြတဲ့မြန်မာနိုင်ငံသား၂ဦးကိုလူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့နဲ့ကျင်းမာရဲတပ်ဖွဲ့တို့ပူးပေါင်းပြီးဇူလိုင်လ23ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဒီဖမ်းဆီးမှုနဲ့ပတ်သက်လို့လူကုန်ကူးမှုတိုက်ဖျက်ရေးရန်ကုန်တိုင်းရဲမှူးကြီးရဲဝင်းအောင်က VOA ကိုအခုလိုပြောပြပါဗျ။အ
ေးရှင်ပေါ့နော်ဒီမှာအေးရှင်။အေးရှင်ဆိုတော့တရုတ်ကတော့တရုတ်လူမျိုးစုနဲ့ကျွန်တော်မြန်မာနိုင်ငံသားပေါ့နော်။ထွန်းနိုင်ပြီ။သူ့ရဲ့လူမျိုးပေါ့။သူ့နှစ်ယောက်ကိုကျွန်တော်ကပြီးကြရေးရပေါ့။ဟိုတရုတ်နိုင်ငံသားရဲ့၃ယောက်ကကျတော့ကျွန်တော်ကသူ့တို့ဒီအမှုမှာပူးပေါင်းပါဝင်ရဆိုတဲ့သဘောနဲ့ကျွန်တော်ဖွင့်။သူတို့ကဒီကြတော့မဟုတ်ဘူးပေါ့နော်။ရောဒီလာရဲ့ပုံစံပါဘူးသူတရားဝင်ကျွန်တော်ဟိုအလေးလာရဲ့ဆိုတဲ့ပုံစံမျိုးလာပြီးတော့မှကျွန်တော်ကလုံးရှိတာဟိုဒီပြည်နာဖြစ်တာလေသူတို့စီစဉ်နေတော့ရှိတယ်ကျွန်တော်ကသူတို့လူပုံစံနဲ့လာတယ်ကျွန်တော်ကမသိသေးဘူးကျွန်တော်ကအကြည့်ဖြစ်သွားလို့ကကျွန်တော်ကဥပဒေအရကျွန်တော်ကအရေးယူထားတာပဲရှိတယ
်အဲ့တော့သူတို့ကိုဘယ်ပုံမှန်တွေနဲ့အရေးယူထားလဲရှင
်ကိုယ်တိုင်းမိကလေးရာဟို16မိနစ်တို့ဆယ်တို့ဒီကကြောက်တာ34မိနစ်ပေါ့နော်မင်းကြီးဖြစ်တဲ့ဟိုမင်းကြီးကိုကလဲကြော်လောက်လဲစားရွေးပေးတယ်ပြီးတော့ဦးမိသားကိုကြီးထောက်ပံ့မယ်ဆိုရမှာလဲကြော်စီရင်ပြီးတော့မှခေါ်ဝေးလုပ်တဲ့အတွက်ကျွန်တော်ကဒီကိုဥပဒေ24နှစ်တော့တဝန်းနဲ့ယူ
အခုလို့တဖက်နိုင်ငံကိုလူကုန်ကူးဖို့စ조사နေသူတွေကိုရန်ကုန်မြို့မှာရဲမှူးကြီးတို့ဖမ်းတာပထမဆုံးချိန်လားရှင
်ရန်ကုန်မှာတော့ရန်တပ်သားလို့ပေါ့နော်ဒီကတော့ရန်မြို့မှာမင်းကြီးရောဟိုဒီရိုက်တစ်ချိန်တရုတ်ကြီးရှိလို့မူစေပေါ့နော်မူစေရတဲ့ဘက်တစ်ဖက်မှာရှိရင်ဒီလူကအဲဒီလူတွေဟိုဒီလူတွေရှိတယ်ဒီလူများအဖြစ်တောင်းစာရဲ့ပြည့်စုံတဲ့အရင်ကကျွန်တော်ဖွင့်ကြတာပေါ့နော်ဟိုကတော့ကျွန်တော်ဒီဖြစ်ချင်းကကျွန်တော်တို့ဒီရောက်လာပြီးတော့မှဒီမှာရှိတဲ့လက်ခံပေါ့ဒီမှာရှိတဲ့လက်ခံတွေပြင်ရပေါ့နော်ဒီလူမျိုးတောင်လည်းပြည့်စုံပြီးပေါ့ဒီလိုအရင်ဒီအလဲခေါ်ရခေါ်ပြီးတော့မှဒီရိုက်တစ်ဆင့်မင်းကြီးတွေလက်ထက်စာချက်ပုံမှန်မျိုးလုပ်ပြီးတော့မှထည့်ပေးမယ်ဆိုတဲ့ပုံစံမျိုးလုပ်တာ
လူကုန်ကူးဖို့စ조사နေသူတွေကိုဝိုင်းဝန်းဖော်ထုတ်ခဲ့တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကအမျိုးသမီးရေးရာတာဝန်ရှိသူတအုပ်ဖြစ်တဲ့မမီမီကလည်းတရုတ်နိုင်ငံသား၃ဦးကိုသူကိုယ်တိုင်မေးမြန်းခဲ့တဲ့အတွေ့အကြုံကိုအခုလိုပြောပြပါဗျာ
။ကျွန်မတို့သူတို့မေးရပေါ့နော်စကားပြန်နဲ့မေးရ။ညီတို့ဘာလာလောက်တာလဲဆိုတော့ငါတို့တရုတ်ပြည်မှာတဲ့မိမအရင်ရှားတဲ့ ဲ့တော့ငါတို့ကလည်းတရားဝင်ပတ်ဖို့နဲ့လာတယ်ပြီးတော့ငါတို့ကလည်းညီတို့မင်းညီတို့ရဲ့မြမာဒီကမိန်းမတွေဦးငါတို့ကပတ်စံပြီးတယ်ပြီးတော့တရားဝင်ပေါင်းပါလာတယ်ငါတို့ကလည်းမိန်းမလာဝယ်တာပါအဲ့တော့တစ်ဖက်နိုင်ငံသားတစ်ယောက်ကမြန်မာနိုင်ငံသားအမျိုးသမီးကိုမိန်းမလာဝယ်တာပါဆိုတော့ဟိုပြောတဲ့စကားမျိုးတော့ကျွန်တော်တို့ကာခက်တဲ့ဟိုနာကြီးရမရှိဘူးပေါ့နော
်ရန်ကုန်မြို့မှာလူကုန်ကူးသူတွေဟာစာဝင်နေရေးကြက်တက်မှုကြောင့်ဒုက္ခရောက်နေတဲ့အမျိုးသမီးတွေနဲ့မိန်းကလေးငယ်အများစုကိုပြစ်မှတ်ထားနေကြတယ်လို့မမီမီကပြောပါတယ
်မြန်မာနိုင်ငံမှာလူကုန်ကူးတိုက်ခက်ရေးတွေလုပ်တယ်ပညာပေးဟောပြောပွဲတွေလုပ်တယ်ပေါ့နော်ဒါပေမဲ့တကယ်ပေါ့နော်လူကုန်ကူးတယ်လို့ယူဆတဲ့အမှုတစ်ခုကိုတွေ့လာပြီးဆိုတဲ့အခါမှာအဲ့ဒီအမှုကိုလူကုန်ကူးမှုရောက်အောင်တိစောက်ဖို့ကတော်တော်ကြီးကိုခက်ပါတယ်ဟိုမရှင်းဖမ်းရတယ်လို့ပဲပေါ့နော်ဟိုအပေါက်တစ်ပေါက်ရှာပြီးတော့လွတ်လွတ်ပြီးတော့ထွက်သွားတဲ့အမှုကိုကျွန်တော်အများကြီးတုံ့ပြန်တယ်။ဒါပေမဲ့အမှုတိုင်းမှာတရားခဏ်တွေကိုတော့အဲ့လိုလက်လွတ်ပေးလိုက်ရပြီမယ်။အာမြန်မာအမျိုးသမီးတွေကိုတော့ကျွန်တော်တို့ကယ်လိုက်နိုင်တယ်ပေါ့နော်
။ American နိုင်ငံသားရေးဌာနရဲ့2014နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာထဲမှာတော့မြန်မာဆိုရဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်နိုင်ငံတကာကလက်ခံတဲ့စံနှုန်းစံထားအတိုင်းဆောင်ရွက်မှုပြည့်မီချက်မရောက်သေးဘူးဆိုပေမဲ့အရင်နှစ်တွေတက်ကစာရင်ကျိုးပန်းလှုပ်ဆောင်မှုတွေဟာတိုးတက်လာတာရှိတယ်လို့ဖော်ပြထားပါတယ်။လာမယ့်တနင်္လာနေ့မှာ2015နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးနှစ်ပတ်လည်အစီရင်ခံစာကိုအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ဖို့ရှိပါတယ်ရှင
်။ဒေါ်ရှိမြတ်မြအခုဒီလာမယ့်2015နိုဝင်ဘာလအထူးထူးရွေးကောက်ပွဲကြီးမှာအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကနေပြီးတော့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေနောက်ပညာရှင်တွေအတော်များများပါဝင်ရှင်ပြိုင်ကြဖို့ရှိနေပါတယ်။ဒီချင်းနေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းအတွက်အားဖြစ်စေမလားအထောက်ပံ့ဖြစ်စေမလားဒါမှမဟုတ်ရင်ပဲဒီအာဏာရကြံ့ခိုင်ရေးပါတီဒါမှမဟုတ်အာဏာရအင်အားစုတွေနဲ့ထိတ်တဲဖြစ်ဖို့အတွက်လာလာဇူးတွေကဖြစ်မလာနိုင်ဘူးလားဒီအကြောင်းနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလို့လည်းသွားရှင်နေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေနောက်မိများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သွားရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
နေညာဘက်9နာရီနေ10နာရီထိထုတ်လွှင့်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ပါရရှင်ပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ် 0932312555 ကိုအချိန်မီဆက်သွယ်ကြပါရှင်အခုတော့တော်ရရှင်နေနားဆင်ရမှာတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ရှိပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90နီးပါးကြာရန်ဆောင်နေခဲ့ကြတဲ့အိန္ဒိချင်းအမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားမှာနှစ်နိုင်ငံတန်ယုံတွေပြန်ဖွင့်ပြီးဆက်ဆံရေးတည်တည့်ပြန်လေစတင်တာဟာနောက်ထပ်အရှိန်တိုးမြင့်လှုပ်ဆောင်ဖို့အရေးပါတဲ့ခြေလှမ်းတည့်ရစတင်လိုက်တာလည်းဖြစ်ပါတယ်။စီးပွားရေးနဲ့ကုန်သွယ်ရေးအရှိန်တိုးမြင့်ဖို့လိုလားနေသူတွေကတော့ American ပြည်ထောင်စုကကျူးဘားအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေအားလုံးကိုအဆုံးသတ်စေချင်တာပါ။ Game for about သတင်းပေးပို့ထားတာကိုကိုအောင်ကတင်ပြထားပါရှင်။
ပြမှုနဲ့ပဲများပြားစိုက်ပျိုးတဲ့ Illinois ပြည်နယ်ဟာကျူးဘားကနေအတော်လေးအလံဝေးတဲ့နေရာမှာရှိပေမဲ့စိုက်ပျိုးရေးလုပ်ကင်သူ Wendell Sherman ကတော့ American ကျူးဘားဆက်ဆံရေးပုံမှန်ပြင်ဖြစ်လာတဲ့အပေါ်ကြိုဆိုပါတယ်။ American ကကျူးဘားအပေါ်စီးပွားရေးပိတ်ဆို့ထားတာကိုအမြန်ဆုံးပြန်ဖွင့်ပေးလာဖို့ဟာလေသူ့ရဲ့အကြီးမားဆုံးမျှော်လင့်ချက်ပါ
Well, sure good for agriculture. It's our market for the taking. It's closed.
အခုလိုဆက်ဆံရေးပုံမှန်ပြန်ဖြစ်လာတာဟာစိုက်ပျိုးရေးအတွက်အလားအလာကောင်းတစ်ခုပါ။ကျူးဘားဟာကျွန်တော်တို့ဈေးကွက်ဖြစ်ပြီးအင်းကြီးချင်းလည်းဖြစ်တာကြောင့်တဲယူပို့ဆောင်ဈေးတွေတက်တာပါလေသူတို့လိုတဲ့ပစ္စည်းတွေကျွန်တော်တို့မှရှိပါတယ
်ကျူးဘားနိုင်ငံအနေနဲ့သူတို့လိုအပ်တဲ့ပစ္စည်းတွေကိုပို့ပြီးတော့အဆင်ပြေနိုင်မဲ့သူတွေစီကဝယ်ယူဖို့ဆောင်ရွက်နေတာကြောင့်အချိန်မီလက်ဦးမှုရှိဖို့လည်းလိုအပ်တဲ့အကြောင်းရှောင်းမန်ကအခုလိုပြောပါတယ
် We've been increasing competition from especially South America but even Ukraine and some
ဈေးကွက်အတွက်အထူးသဖြင့်တောင်အမေရိကနိုင်ငံတွေနဲ့ရှင်ပြန်ရမှာဖြစ်ပြီး Ukraine အိန္ဒိယစတဲ့နိုင်ငံတွေနဲ့လည်းတချိန်မှာရှင်ပြိုင်ဖို့လိုအပ်လာနိုင်ပါတယ်။ဒါကြောင့်ကိုအနီးနားမှာရှိတဲ့ဒီဈေးကွက်ကိုလိုချင်တာပါ။
ရှောင်မန်ရဲ့စိုက်ခင်းကထွက်တဲ့ပြောင်းမှုနဲ့ပဲတော်တော်များများကိုမစ္စဆပီမြစ်ကိုအသုံးပြုပြီးရေချောင်းကနေတဆင့်လူဝီစီယားနာပြည်နယ်နယူးအော်လင်းစိုက်ကန်အထိရောက်အောင်ပို့ဆောင်ပါတယ်။နယူးအော်လင်းစိုက်ကန်အကြီးကဲ Gary Lagrange က
စီးပွားရေးပ
ိတ်ဆို့ထားမှုကိုပြန်ရုပ်သိမ်းလိုက်မယ်ဆိုရင်စိုက်ကန်ကနေဒီကုန်ပစ္စည်းတင်ပို့မှု10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိတက်လာနိုင်ပါတယ်။အမေရိကမှာရှိတဲ့ကုန်ပစ္စည်းတင်ပို့တဲ့စိုက်ကန်5ခု6ခုမှာကျွန်တော်တို့လည်းပါတာကြောင့်အခုလိုတိုးမြင့်ပို့နိုင်မယ်ပမာဏဟာအရေးပါပါတယ်
။အမေရိကန်ကတင်ပို့မဲ့ကုန်ပစ္စည်းသာမဟုတ်ဘဲကျူးဘားကတင်ပို့လာမဲ့ပစ္စည်းပမာဏလည်းတိုးမြင့်လာနိုင်မယ်လို့ Gary ကပြောပါတယ်
။ Prior to the embargo, Cuba's largest trading partner was the port of New Orleans. At that time it was a lot of sugar, a lot of coffee, a lot of
စီးပွားရေးပိတ်ဆို့မှုမတိုင်ခင်တုန်းက New Orleans စိတ်ကန်ဟာကျူးဘားကုန်ပစ္စည်းတွေကိုအများဆုံးလက်ခံတဲ့နေရာတစ်ခုဖြစ်ပြီးကျူးဘားကတကြား coffee နဲ့တခြားပစ္စည်းတော်တော်များများတင်ပို့ပါတယ်။အဲ့ဒီအခြေအနေမျိုးပြန်ဖြစ်စေချင်ပါတယ
်။သမရဘုတ်လက်ထက်ကနိုင်ငံသားရေးဌာနမှာထိတ်တန့်တာဝန်ယူခဲ့တဲ့ရောဂျာနိုရီကအပါအဝင်တချို့ကတော့ကွန်မြူနီနိုင်ငံဖြစ်နေတဲ့ကျူဘာအပေါ်ပိတ်ဆို့တန်ခတ်ထားတာကိုပြန်ရုပ်သိမ်းဖို့ကိစ္စနဲ့ပတ်သက်ပြီးစန့်ကျင်ပါတယ်
။ Having to do business with the regime that's turning around using what profits it derives from this trade.
လက်ပတ်ပြီးလောက်ကင်ဆောင်ရွက်လေးရှိတဲ့ဒီအာဏာရှင်အစိုးရနဲ့အတူစီးပွားရေးလုပ်ရင်တော့ကုန်သွယ်မှုကနေရလာတဲ့ဒီငွေကိုအသုံးပြုပြီးသူတို့ကလူထုတွေကိုဖိနှိပ်မှာပါစေကောင်းနှလုံးကောင်းရှိသူတွေအနေနဲ့ဒီလိုမျိုးလုပ်မှာမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ
်ဒါပေမဲ့လည်းစေကာလအတွင်းရှိခဲ့တဲ့ရန်လိုမုန်းတီးမှုတွေဟာအတိတ်မှာဖြစ်ခဲ့တာတွေလို့မစ္စတာရှောင်မန်ကပြောပါတယ
် We're looking at it as a market or some simply for the people that got ran out of there 50 years ago but that happened
ဒီဝန်ကိုဈေးကွက်တစ်ခုအနေနဲ့မြင်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း50လောက်အတွင်းအခက်အခဲကြုံခဲ့သူတွေပေါ်စာနာမှုတွေရှိပေမဲ့ဒါဟာတကဘာလုံးမှဖြစ်နေပြီးအီလီနွိုင်းအနောက်ဘက်ခြမ်းကကျွန်တော်တို့အနေနဲ့တော့ဘာမှမတက်နိုင်ပါဘူ
းတကယ်လို့စီးပွားရေးပိတ်ဆို့မှုကိုရပ်ဆိုင်းလိုက်မယ်ဆိုရင်တော့2020ခုနှစ်မှာကျူးဘားကိုတင်ပို့နေတဲ့ပို့ကုန်ပမာဏကို3ဆအထိမြင့်တင်ဖို့စိုက်ပျိုးရေးကျွမ်းကျင်သူတွေကစီစဉ်ထားပါတယ်အဲ့လိုတင်ပို့နိုင်မယ်ဆိုရင်အမေရိကန်စိုက်ပျိုးရေးသမားတွေအတွက်ဈေးကွက်ကျပြန့်လာမှာဖြစ်ပြီးအလုပ်အကိုင်တောင်းနဲ့ချီပြီးတော့လဲဖန်တီးနိုင်မှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါအခုတော့သတင်းချင်းချုပ်ကိုကိုအောင်အောင်ကပဲကြီးညာပေးမှာပါရှင်
Africa မှာဆူတွင်ရင်းနှီးမြှုပ်နှံမှုတွေလောက်ကန်ခြင်းအပြင်အဟံတားတွေကိုကြော်လာနိုင်မှာဖြစ်တယ်လို့ယဉ်ကျေးမှုတွေလည်းပေါင်ကူဆက်ဆက်မိမှာဖြစ်ပြီးအကြမ်းဖက်မှုနဲ့မျောလင့်ချက်ကင်းမဲ့မှုတွေကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါရယ်ကင်ညာနိုင်ငံ Nairobi မြို့မှာကျင်းပနေတဲ့ကမ္ဘာဆူတွင်သူလုပ်ငန်းရှင်များညီလာခံမှာပြောကြားတဲ့မိန့်ခွန်းတွင်သမ္မတကအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်တူရကီနိုင်ငံကဒေသနှစ်ခုမှာဆက်ဆင်ရေးတွေဇက်တိုက်လုပ်နေသလိုလိုအပ်တာနဲ့အမျှတိုင်းပြည်လုံခြုံရေးအတွက်ဆက်ဆင်မှုတွေကိုဆက်ပြီးလှုံ့ဆော်သွားမယ်လို့တူရကီဝန်ကြီးချုပ်ကဒီကနေ့ပြောကြားလိုက်ပါတယ်။တူရကီနိုင်ငံကိုချင်းချောက်နေရတဲ့အမျှဒီဆက်ဆင်ရေးကိုဆက်လုပ်သွားမယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကအန်ကာရာမြို့မှာပြောဆိုလိုက်ပြီးတူရကီနိုင်ငံကိုဥပဒေမဲ့တိုင်းပြည်အဖြစ်အရောက်ခံမှာမဟုတ်ဘူးလို့သူကပြောပါတယ်။ပါရနီသမရဖီယာဥရန်ဇီဇာဟာတတိယအကြိမ်မြောက်သမရသက်တမ်းတာဝန်ထမ်းဆောင်ဖို့ရွေးကောက်ပွဲမှာအနိုင်ရရှိသွားပြီဖြစ်ပါတယ်။အခုလိုတတိယအကြိမ်သမရသက်တမ်းအတွက်ရွေးကောက်ပွဲမှာဝင်ရောက်ရှင်းပြိုင်တာဟာဖွဲ့စည်းပုံနဲ့ညီညွတ်ခြင်းရှိမရှိအငင်းပွားမှုတွေရှိနေတဲ့ကြားမှာပဲအနိုင်ရလိုက်တာဖြစ်ပါတယ်။မစ္စတာဥရန်ဇီဇာဟာမဲ69ရာခိုင်နှုန်းရခဲ့ပြီးသူ့ပြိုင်ဘက်ကတော့19ရာခိုင်နှုန်းပဲရတယ်လို့ရွေးကောက်ပွဲဆိုင်ရာအကြီးအကဲကဒီကနေ့မှပြောကြားလိုက်ပါတယ်။တရုတ်နိုင်ငံဟိုင်ပန်ပြည်နယ်အကြီးအကဲလက်ဖြစ်လက်စားမှုနဲ့အရေးယူခံရတဲ့တရုတ်ကွန်မြူနစ်ပါတီပေါ်လစ်ဘီရိုအဖွဲ့ဝင်ဇောင်ယန်ခန့်ရဲ့လက်ထောက်လေးဖြစ်တဲ့ဇောင်ပန်ရှင်ကိုလက်စားမှုနဲ့စတင်စုံစမ်းနေပါတယ်။ဒါဟာတရုတ်နိုင်ငံမှာလက်စားမှုတိုက်ဖျက်ရေးအကြီးအကျယ်ဆောင်ရွက်လာမှုရဲ့အစိတ်အပိုင်းလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Joe Grill ဖြစ်ပါတယ်။ကျွန်မနောင်လဖိုင်ပါ။ည9နာရီမှာတခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာတော့ line to meter 2425 3012 51တို့မှာနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်။
This program has come to you from the Voice of America, Washington.